အိန္ဒိယနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကြီးစတင်ဖြစ်ပွားတဲ့ကဆိုရင်ရောဂါကြောင့်သေဆုံးသူတစ်ရက်အတွင်းမှာ1000ကျော်နဲ့အများဆုံးဆန်းကျင်ဖြစ်ခဲ့ပါတယ်။အိန္ဒိယနိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဒီကနေ့တနင်္လာနေ့ညနေပိုင်းအထိသေဆုံးသူကိုဗစ် -19 အတည်ပြုလူနာ1900ယောက်နဲ့စုစုပေါင်းသေဆုံးသူ4400ကျော်ရှိပါတယ်။အတည်ပြုလူနာကလည်း6ရက်ဆက်တိုက်အများဆုံးအဖြစ်ဒီကနေ့62000ကျော်ပါတယ်။အိန္ဒိယမှာစုစုပေါင်းအတည်ပြုလူနာက2000ကျော်ဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာလည်းသေဆုံးသူ19ယောက်နဲ့တရထဲသေဆုံးသူအများဆုံးဖြစ်ခဲ့ပါတယ်။ယောဂအဆိုးဆုံးကူးစက်နေတဲ့ဗစ်တိုးရီးယားပြည်နယ်မှာတော့အတီးပြူလူနာတဲ့အရေးအတွက်ကြာဆင်းတာတွေ့ရတယ်လို့ဝန်ကြီးချုပ်စကော့မော်ရဆန်ကပြောပါတယ်။တရုတ်နိုင်ငံမှာလည်းလောလောဆယ်ကူးစက်သူအများဆုံးရှိနေတဲ့အနောက်မြောက်ပိုင်းရှင်ကျန်းဒေသမှာပြည်ပကကူးစက်လာသူတွေမဟုတ်ဘဲပြည်တွင်းမှာပဲကူးစက်တဲ့သူအတီးပြူလူနာတဲ့14ယောက်တွေ့ရှိတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ပြည်ထောင်နိုင်ငံပါရီမြို့တော်မှာကိုဗစ် -19 ရောဂါကူးစက်သူတွေပြန့်များလာနေတဲ့အတွက်မြို့တော်တွေကစိတ်မြကန်းတလျှောက်လူစီကားတဲ့နေရာတွေကိုသွားရင်ဒီကနေ့ကစပြီးတော့တလမဖြစ်မနေနှာခေါင်းစီးတက်ရမယ်လို့အမိန့်ထုတ်ထားပါတယ်။ဂျာမနီနိုင်ငံမှာတော့ဘာလင်မြို့တော်ကကျောင်းတွေဒီကနေ့ပြန်ဖွင့်ပါတယ်။ရောဂါမကူးအောင်ကာကွယ်တဲ့တစ်ချိန်နဲ့မှကျောင်းသားတွေရဲ့ပညာရေးမထိခိုက်အောင်ဆောင်ရွက်ရတာစိန်ခေါ်မှုတွေရှိတယ်လို့ဂျာမန်ပညာရေးဝန်ကြီးကပြောပါတယ်။အမေရိကန်ပြည်ထောင်စုမှလည်းကျောင်းတွေပြန်ဖွင့်အောင်သမ္မတဒေါ်နယ်ထရမ့်ကဖိအားပေးနေပေမဲ့ပြည်내တော်တော်များများကတော့ပြန်ဖွင့်ဖို့အဆင်သင့်မဖြစ်သေးဘူးလို့ပြောပြီးအွန်လိုင်းသင်ကြားရေးကိုအာရုံစိုက်လုပ်နေကြပါဗျာ။